မေရိကန်ပြည်ထောင်စုအနေနဲ့ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကိုအမေရိကန်ကဓာတ်ရိုက်ဖိအားပေးပြောဆိုမှုတွေရှိနေတယ်လို့အာဆီယံအဖွဲ့ကနေတဆင့်လဲဖိအားပေးလှုပ်ဆောင်မှုတွေရှိနေကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်က VOA က Greta Van Susteren နဲ့တီးတန့်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာပြောကြားလိုက်ပါတယ်လူခွင့်ရေးစာနာမှုဆိုင်ရာအကူအညီပေးရတဲ့ကြုံတွေ့နေရတဲ့ပြည်ပခများစွာကိုကိုယ်ပြန်ဖြေရှင်းတဲ့နေရာမှာအမေရိကန်ရဲ့အကျိုးစီးပွားကိုဦးစားပေးလှုပ်ဆောင်သွားမှာဖြစ်ကြောင်းလဲနိုင်ငံတကာကြီးရာတွေမှာသမ္မတဒေါ်နယ်ထရန့်အစိုးရရဲ့ရည်တည်ချက်ကိုပြောဆိုခဲ့ပါတယ်အပြည့်အစုံကိုတော့ကိုစော်ဝင်းလိုင်ကပြောပြပေးပါမယ်ရှင
်ဗင်နီဇွဲလားပေါ်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဗင်နီဇွဲလားအရေးမှာတရုတ်နဲ့ရုရှားတို့ရဲ့ဝင်ရောက်ဆုတ်ဖက်မှုဟောင်ကောင်ကဆန္ဒပြပွဲတွေအကြောင်းမြောက်ကိုရီးယားနျူကလ িয়ার အရေးစတာတွေအပါအဝင်မြန်မာနိုင်ငံကရိုဟင်ဂျာတွေအရေးကိစ္စတွေနဲ့ပတ်သက်လို့အမေရိကန်မြို့သားလူကြုံရေးအကြံပေးဂျွန်ဘောလ်တွန်ကိုဒီလူက Greta Van Susteren ကတိစုံမြင်းမြန်းခဲ့တာပါရိုဟင်ဂျာတွေအစုလိုက်ကြုံလိုက်တပ်ဖြတ်ခံရတယ်ဆိုတဲ့ကိစ္စအဲ့ဒီလိုရက်ဆက်တဲ့မြန်မာလူကြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရွတ်ကြောင်းမြန်မာစစ်တပ်အပေါ်ပိတ်ဆို့ရေးယူမှုတွေတိုးမြင့်လှုပ်ဆောင်သွားတင်သလားလို့Greta Van Susteren ကမေးတာမှာဂျွန်ဘောလ်တွန်ကအခုလိုစဖြေပါတယ
် Well we have pressed the government of Burma directly Vice President Pence some months back met with Aung San Suu Kyi.
လုံးနေနဲ့မြန်မာဆီရောက်တရိုက်ဖျားပြီးကြောက်တော်ရေလောက်ပါတယ်။လုံးနဲ့လာနေတဲ့တုန်းကစင်ကာပူမှာကျင်းပတဲ့အာဆီယံထက်သီးအစည်းအဝေးအတွင်းသုတမန်မိုက်ကန်ဆာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးကျွန်တော်တို့အမေရိကန်ဆွေရရဲ့မူဝါဒနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပြောပြခဲ့ပါတယ်။မြန်မာနိုင်ငံဆီရနာရှင်လက်အောက်ကနေရုပ်ထွက်လာခဲ့ပြီးတော့မှဒီပြဿနာနဲ့ရင်ဆိုင်နေရတာအင်မတန်စိတ်မကောင်းစရာဖြစ်ရပါ။အခုချိန်ကြီးတော့မှန်ကန်တဲ့ရလဒ်ထွက်မလာသေးပါဘူး။
စင်ကာပူနိုင်ငံမှာအခုနှစ်ဇွန်လ20ကနေ23ရက်နေ့အထိကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲပြင်ပမှာဒေါက်တာဆန်းစုကြည်နဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်တို့တီးကြားတွေ့ဆုံခဲ့ကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေနဲ့တပ်ဖြတ်မှုတွေအပါအဝင်မြန်မာနိုင်ငံအတွင်းကစိုးဝါးလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်းဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့၄ဦးနဲ့တက်ဆိုင်ရာမိသားစုဝင်တွေကိုအမေရိကန်နိုင်ငံရေးဌာနကဇူလိုင်လ16ရက်နေ့ကတန်းခပိတ်ဆို့မှုအစ်စ်တွေချမှတ်ခဲ့ပြီးဖြစ်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးကိုဓာတ်ရိုက်ထိခိုက်စေတဲ့ကိစ္စရမဟုတ်ပေမဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေနဲ့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကိုအမေရိကန်အနေနဲ့ဘယ်လိုအကူအညီပေးမလဲ၊ဘယ်အချက်မှအကူအညီတင်တယ်လို့ဆုံးဖြတ်တယ်လဲလို့မေးတာမှာတော့
Well, I think fundamentally you have to pursue American national interests and even in crises where there's great human tragedy involved.
ဒီကစင်ချမ်းမျိုးကိုရဆန္ဒမှုဆိုင်ရာအခက်အခဲအခြေအနေတွေနဲ့ကြုံတွေ့နေရသေးုံတော့ခြေကားချင်းကတော့အမေရိကန်ရဲ့အမျိုးသားအကျိုးစီးပွားကိုပဲကျွန်တော်တို့ကဦးစားပေးရမှာပါ။နေရာတကာမှာလိုက်ပါနေဖို့လဲကျွန်တော်တို့မှလုံလောက်တဲ့အရင်းအမြစ်မရှိပါဘူး။မြန်မာနိုင်ငံဟာအာဆီယံဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တာကြောင့်အာဆီယံကိုကျွန်တော်တို့ဖိအားပေးနေပါတယ်။ဒီလိုကိစ္စမျိုးမှာဒေတာရင်းကဖွဲ့စည်းတစ်ခုကတစ်ဆင့်ထဲထဲဝင်ဝင်ဖိအားပေးလှုပ်ဆောင်တာမျိုးပဲဖြစ်တည်ပါတယ်
။ဒါကြောင့်လဲဗင်နီဇွဲလားပြည်ပခါကြောင့်ဒုက္ခသည်တွေကိုလက်ခံထားရတဲ့အိမ်နီးချင်းဘရာဇီးကိုလံဘီယာနဲ့ပီရူးလိုနိုင်ငံတွေအနေနဲ့ဒီပြဿနာပြည်လဲရေးဟာသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချမှဖြစ်မယ်ဆိုတာသဘောပေါက်လာအောင်အမေရိကန်ကအဲ့ဒီနိုင်ငံတွေကိုဖိအားပေးလှုပ်ဆောင်နေတာလို့ဂျွန်ဘောလ်တွန်ကပြောပါတယ်။နိုင်ငံတစ်ခုမှဖြစ်နေတဲ့ပြည်ပခါတွေပြည်လဲရေးအတွက်ဒေတာရင်းကအဖွဲ့အစည်းတွေအိမ်နီးချင်းနိုင်ငံတွေကိုဖိအားပေးလှုပ်ဆောင်ခြင်းကပိုပြီးထိရောက်မယ်လို့ယူဆကြောင်းသူကပြောပါတယ်။အမေရိကန်လွတ်တော်အမတ်တွေနဲ့လူခွင့်ရေးအဖွဲ့အစည်းတွေကတော့ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လုပ်ရတဲ့ဟာဂျနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့တိုက်တွန်းပြောဆိုတာတွေရှိနေပါတယ်။ဒါပေမဲ့လက်ရှိအမေရိကန်အစိုးရကတော့ဒါဟာ ethnic cleansing လူမျိုးစုအလိုက်ရှင်းလင်းတုတ်တယ်မှုအဖြစ်သာသတ်မှတ်ထားဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းဖြစ်ပေါ်ခဲ့တဲ့ပြည်ပခါတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့ဒီလူတွေနေရပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ MOU နားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပြီးအပြန်အလှန်ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေသလိုကုလသမဂ္ဂနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်တာတွေရှိနေပါတယ်ခင်ဗျ